ရွေးကောက်ပွဲဝင်ကြတဲ့ပါတီတွေရုပ်မြင်သံကြားမှာသတင်းစာနဲ့ရေဒီယိုမှာမက်စ်ဝဲစီယုံဟောပြောနေတာတွေကအောက်တိုဘာလကုန်ရက်မှာပြီးတော့မှဖြစ်ပါတယ်။အောက်တိုဘာ30ကနေနိုဝင်ဘာ6ရက်အထိတကယ်အရေးကြီးတဲ့ကာလမှာပါတီတွေလူထုထောက်ခံမှုအမြင့်ဆုံးရဖို့ဘယ်လိုပုံစံနဲ့လှုပ်ရှားကြမလဲဆိုတာစိတ်ဝင်စားစရာပါ။လက်ကမ်းကြော်ညာဆောင်ရည်4-5000လောက်ဖြန့်ယုံဂျာနယ်3-4ဆောင်မှာစာမျက်နှာတဝက်စာလောက်အင်တာဗျူးပါယုံနဲ့ထောက်ခံမဲ့ရဖို့တေးကြနေပြီလားလို့ဒီမိုကရေစီအင်အားစုပါတီတွေကိုမေးခွန်းထုတ်ကြည့်ကြပါတယ်။ဝင်တော့ပြိုင်မနိုင်စေနဲ့ဆိုတဲ့ရာဇဝံမိထားတဲ့အတိုင်းပါပဲ။မျက်နှာမရ6000ရဆိုတဲ့စကားပုံလိုရှိသမျှငွေရင်းလဲကုန်ရှုံးလဲရှုံးတဲ့အပြင်ပြည်သူ့ချင်မဲ့ဘွဲပါစခုကြမဲ့သူတွေပါအစိုးရကတရားဝင်ထုတ်ပြန်ထားတဲ့စည်းရင်းအရ2010နိုဝင်ဘာ9ရက်ရွေးကောက်ပွဲမှာမဲပေးနိုင်သူဦးရီဟာ29သန်းဝန်းကျင်ရှိတယ်လို့သိရပါတယ်။ပြောချင်တာကတခြားမဟုတ်ပါဘူး။မြန်မာနိုင်ငံမှာမျိုးပြတွေလောက်သာသတင်းစာဂျာနယ်အထိုက်လျောက်ပြန့်နှံ့မှုရှိတာပါ။စင်ရတဲ့နိုင်ငံဖြစ်တဲ့အတွက်တအိမ်အောင်ရုပ်မြင်သံကြားဆက်တလုံးရှိတဲ့အခြေအနေလည်းမရောက်သေးပါဘူး။အခုအချိန်ထိကျေးလက်နေပြည်သူအများစုကရွေးကောက်ပွဲနဲ့ပတ်သက်ပြီးဘာမှရေရရမသိကြသေးပါဘူး။ပါတီတွေဘယ်နှခုရှိတယ်၊ဘယ်ပါတီကဘယ်လိုဆိုတာမျိုးတွေလည်းမသိပါဘူး။လက်လုံလက်စားဘဝတွေဖြစ်ကြတဲ့အတွက်တနေ့လုံးအလုပ်လုပ်မယ်၊ညဘက်ပြန်လာရင်လက်ဖက်ရည်ဆိုင်မှာပြတဲ့ဘောလုံးပွဲကြုံရင်ဘောလုံးပွဲဒါမှမဟုတ်ဇလန်းတွဲတွေကြည့်ပြီးအိမ်ပြန်အိတ်ကြတာပါအဲ့ဒီလိုမျိုးတွေဟာရန်ကုန်မြို့တော်ရဲ့စင်ကြေပုံလေးတွေမှာအများကြီးပါကျေးလက်ကလူတွေကဂျာနယ်လည်းမဖတ်နိုင်ကြပါဘူးရောင်းအကောင်ဆုံးဂျာနယ်မှဆောင်ရည် 9,000 ပါလူဦးရေကတန်း 60 နီးပါပြီတကယ်တော့ရွေးကောက်ပွဲဆိုတာမြို့နေပညာရက်လူရန်စားအလွှာလောက်ထင်းမှသာစကားလုပ်ပြီးပြောနေငင်းခုန်နေကြတာပါဒါတွေပြောနေတာအကြောင်းရှိပါတယ်ကျန်းဖို့ပါတီကနေဝင်ပြီးပြိုင်မဲ့ဝင်ကြီးတွေမြို့တော်ဝင်ကြီးတွေဒုဝင်ကြီးတွေကသူတို့ယာရုတွေကဘယ်တော့နှုတ်ထွက်ကြမှာပါလဲအခုထိအရိပ်ရောင်တော့မပြကြသေးပါဘူးအဲ့ဒီလိုယာရုတွေရှိနေသမျှတော့ဟူသွားလိုက်ဒီသွားလိုက်သူတို့ဇေယိတ်တပြားတစ်ချက်မှမကုန်မဲလူရုစီကကောက်ထားတဲ့ဗန်နံငွေတွေကိုသုံးပြောင်ကြကြမဲဆွေနေကြအောင်မှာပါပဲရန်ကုန်မြို့တော်ဝန်ဦးအောင်သိန်းလင်းကတောင်ကလပမြို့နယ်မှာမွတ်စလင်တွေကိုမဲဆွေစည်းရုံးတဲ့အခါဗလီဆောက်ခွင့်ပြုမယ်ဆိုပြီးပြောသွားပါတယ်တချိန်ထဲမှာပဲမန္တလေးမြို့တော်ဝန်ဦးဖုံးစောဟန်ကလည်းမန္တလေးမြို့ကမွတ်စလင်ရပ်ကွက်တွေကိုမဲဆွဲတဲ့အခါဗလီနှလုံးဆောက်ခွင့်ပေးမယ်ဆိုတာပြောခဲ့ပြန်ပါတယ်။တခြားပါတီတွေကသာအဲ့ဒီလိုပြောမယ်ဆိုရင်ကျင်းသေးပေါက်အေးအေးယူခံရပါလိမ့်မယ်။ကြမ်းဖွတ်လူကြီးတွေဂရိတွေရဲရဲပေးသလိုမျိုးတခြားဘယ်ပါတီဘယ်ကိုယ်စားလှယ်လောင်းကမှလိုက်တုပ်ပြီးမလုပ်ရဲပါဘူး။ကြမ်းဖွတ်ရဲ့မဲဆွဲစီယုံကုံကြငွေစီးရင်ကရောဘသူစီတင်ပြပြီးဘသူကစစ်ဆေးမှလဲ။အားလုံးကသူတို့လက်ကုပ်ထဲကပါပြောရရင်ကြံ့ဖို့မဲဆွေစီယုံနေတာပြည်သူဗန္နာငွေတွေပါဒါကြောင့်နိုဝင်ဘာ9ရက်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ်ကြံ့ဖို့ကိုယ်စားလှယ်လောင်းတွေအားလုံးကိုပြည်သူဗန္နာငွေအလွဲသုံးစားလုပ်မှုနဲ့ဥပဒေကြောင်းအရဆွဲချက်တင်ကြဖို့ဝိုင်းဝန်းလှုပ်ဆောင်ကြစေလိုပါတယ်အဲ့ဒီလိုတရားစွဲဆိုဖို့လက်ရှိရွေးကောက်ပွဲဝင်ကြမယ်တပ်ဆညာပါတီအပါအဝင်ဒီမိုကရက်တစ်အင်အားစုပါတီတွေအားလုံးစုပေါင်းပြီးကြိုးစားကြစေချင်ပါတယ်ဒါရင်မကလက်ရှိဖျက်သိမ်းခံထားရတဲ့NLD ပါတီကလည်းတည်တည်ချာချာစီမံကိန်းချပြီးနိုဝင်ဘာ9ရက်ရွေးကောက်ပွဲကိုတရားမဝင်ကြောင်ကြေညာသင့်ပါတယ်။ဒီပုံစံအတိုင်းသာဆက်သွားနေရင်တော့2008ဆန္ဒခံယူပွဲတုန်းကလိုပြည်သူတွေထပ်ပြီးအလိန်ခံကြရလိမ့်ဦးမယ်လို့ပဲဆိုလိုက်ပါရစေ။